အမေရိကန်ပြည်ထောင်စုမှာ2016ခုနှစ်အတွင်းလူဝဲမှုကြီးကြပ်ရေးဥပဒေချိုးဖောက်လို့ဖမ်းဆီးခဲ့သူ9သိန်းကျော်ရှိတယ်လို့အမိမြေလုံခြုံရေးဌာနကတောက်ကြနေ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ရာဇဝတ်မှုကျူးလွန်ထားသူတွေကိုဖမ်းဆီးဖို့နဲ့အများပြည်သူလုံခြုံရေးကိုချိမ့်ချောက်နေသူတွေ၊နယ်စပ်လုံခြုံရေးနဲ့အမျိုးသားလုံခြုံရေးအတွက်အန္တရာယ်ရှိသူတွေကိုလူဝဲမှုကြီးကြပ်ရေးဌာနကအဓိကထားဖော်ထုတ်ဖမ်းဆီးနိုင်ဖို့ကြိုးစားခဲ့တာကြောင့်အခုလို9သိန်းကျော်ကိုဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။အမိမြေလုံခြုံရေးဌာနရဲ့2016ခုနှစ်နှစ်ပတ်လည်ကိန်းဂဏန်းအစီရင်ခံစာမှာအခုလိုဖမ်းဆီးနိုင်ခဲ့သူအရေအတွက်က2015ခုနှစ်ထက်ပိုများခဲ့ပေမဲ့1980နဲ့2008ခုနှစ်တွေတုန်းကပြင်းပြအရေအတွက်နဲ့ရှင်လို့ရှိရင်တော့နည်းလဲလေးသာဖြစ်တယ်လို့အစီရင်ခံစာကထောက်ပြပါတယ်။နေဆက်လုံခြုံရေးအတွက်ပြည်ထောင်စုအစိုးရကဆက်လက်တိုးမြှင့်ဆောင်ရွက်သွားမယ်လို့အမိမြေလုံခြုံရေးရာဝန်ကြီးဂျေးဂျွန်ဆန်ကပြောပါတယ်။အခု2016ခုနှစ်ထဲမှာဖမ်းဆီးနိုင်ခဲ့သူအများစုဟာနိုင်ငံတည်းကိုတရားမဝင်ဝင်ရောက်ဖို့ကြိုးစားစဉ်မှဖမ်းမိသူတွေဒါမှမဟုတ်ရာဇဝတ်ဂိုင်းဝင်တွေအပါအဝင်အမျိုးသားလုံခြုံရေးကိုချိမ့်ချောက်နေကြသူတွေဖြစ်ပါတယ်။2016ခုနှစ်အတွင်းနေရက်ပြန်ပို့ခဲ့သူ၄သိန်းခွဲထဲမှာ94ရာခိုင်နှုန်းကလည်းအဲ့ဒီလိုလူမျိုးတွေဖြစ်ကြပါတယ်။အခုနှစ်အတွင်းအုတ်ထင်းသူမပါဘဲနဲ့နိုင်ငံတည်းကိုဝင်ရောက်လာတဲ့ကလေးငယ်ဟာလည်း6000နီးပါးကိုလည်းအမေရိကန်မှာထိန်းသိမ်းခဲ့ပါတယ်။အမေရိကတိုက်အလဲပိုင်းနိုင်ငံတွေကနေအခုလိုရွှေပြောင်းအခြေချဖို့ကြိုးစားကြတဲ့ပြဿနာရဲ့အဓိကအကြောင်းအချက်တွေကိုဖြေရှင်းနိုင်ဖို့အမိမြေလုံခြုံရေးဌာနကကြိုးစားနေတယ်လို့ဒီဇင်ဘာ30ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာပြောထားပါတယ်ရှင်။